ကချင်းပြည်နယ်ဖားကားမြို့နယ်မှာမိုးသဲတန်းစွာရွာသွန်းခဲ့လို့မြို့သွင်း၄ရပ်ကွက်လောက်ရင်းနှီးမြုပ်နေခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတာရှိလက်ဆိုင်ကပြောပါတယ်
မင်းကပိုင်းကိုစတဲ့တာပေါ့ရေက9နိုင်ခန်းလောက်ကနေစမှရေတက်လာတာပေါ့နော်နေ့လည်းပိုင်းကြီးဆိုရင်တော်တော်ကျိုးတာပေါ့အခုက3နိုင်4နိုင်လောက်ကျတော့သူကနည်းနည်းလေးသူကကြတဲ့ဘက်ကိုရောက်လာတော့သို့တော်လည်းမြို့ပေါ်9ရက်ကွက်ထက်က4ရက်ကွက်လောက်ကတော့ရေတွေရှိနေသေးပါခင်ဗျာရက်ကွက်9ခုထဲမှာကျွန်တော်တို့ကမပြောတော့ရေမြို့မရေကျွန်တော်အိညာတာယာရေမရှိသေးတော့ရေဒီရက်ကွက်4ခုကတော့ဒါအခုချိန်ရှိပေါ့နော်ဒါရေလုံနေသေးတဲ့အနေထားပေါ့နော
်ဒီကနေ့မနေ့ပိုင်းမှာဥရုချောင်းရေရှန်တက်လာလို့ရေကြီးမှုတွေဖြစ်ပေါ်လာခဲ့တာပါဖားကားမြို့က9ရက်ကွက်ပါဝင်လုံကင်းကျေးရွာဘက်မှာလည်းရေကြီးကြီးရှာမှုတွေဖြစ်ပွားခဲ့တာပါဒီကိစ္စတနေ့လုံးရေကြီးခဲ့ပေမဲ့လည်းထိခိုက်မှုတော့မရှိခဲ့ဘူးလို့ဖားကားမြို့မပြောသောရက်ကွက်အုပ်ချုပ်ရေးမှူးကပြောပါတယ
်ဟုတ်မရှိပါဘူးခင်ဗျာရက်ကွက်ဆက်မှာရုပ်ရှင်မြင့်ကြီးကြီးနေကြတယ်မရှိသူ့အပြင်ကြီးကြနေတာဒီရက်က
ပြီးခဲ့တဲ့စွန်လ22ရက်နေ့တုန်းကဖားကားမြို့နယ်တွင်မိုးသဲသန့်စွာရွာသွန်းခဲ့ပြီးရေကြီးမှုမြေပြင်မှုတွေဖြစ်ပွားခဲ့ရမှာဒေသခံတွေအယောက်20နီးပါးသေဆုံးမှုတွေဖြစ်ပွားခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသားရှိလက်ဆိုင်ကပြောပါတယ
်22ရက်လောက်မှာပေါ့နော်ဒါကိုယ်ကြီးမှာစားလိုက်တဲ့အခြေကြတော့တစ်ခုမြေစာပုံစုံစေရင်မှနေတဲ့ဟာတွေပေါ့နော်ဒါလူပြည်မှုဖြစ်တယ်ဒီမြို့ပေါ်မှာကတော့ဒီမရှိပထောက်မှာကနှူးပေါ့နော်အမော်ဝါမှာကနှူးပေါ့စိတ်ဦးကျေးရွာအုပ်စုရဲ့ရှိတဲ့သောအောင်နဲ့မမုံကြားထဲမှာမြန်မာစီတီလောက်ွက်တဲ့မြေစာပုံသားလေးမှနေတဲ့အဖွဲ့ထဲမှာတော့အဲသူတို့ပြင်နေနှိမ့်ညွတ်သွားတယ်ပေါ့နော်28ရက်နေ့အထိသူတို့ပြန်လဲတွေးရှိတာကအဲမှာ10ဦးလောက်ထိဆုံးမှုတွေ့ရတာပေါ့နော်တခြားနေရာလဲဒီဝေခါဘက်မှာလဲဖြစ်တယ်နောက်ဒီဖားပြင်မှာတော့တဦးပေါ့20ဝန်းကျင်လောက်ကတော့အဲဒီရေပြုံမှုမှာထိဆုံးတာပေါ့နော
်ပြီးကြတဲ့စွန်လ22ရက်နေ့ကစပြီးကချင်းပြည်နယ်ဖားကားမြို့နယ်ထဲမှာမူကြီးမြေပြင်မှုကြောင့်လမ်းတရားတွေပျက်စီးခဲ့တယ်လို့လူသေးဆုံးခဲ့ပြီးပျက်စီးဆုံးရှုံးမှု3000ချီရှိနေတယ်လို့ခန့်မှန်းကြောင်းဦးလက်ရှိသားဆိုင်ကဆိုပါတယ်။ရည်ကြီးမြေပြူသေဆုံးသူတွေအတွက်ကချင်းပြည်နယ်ဆွေရကနေထောက်ပံ့ငွေပေးအပ်ဖို့စီစဉ်နေတယ်လို့ဦးတရှိလက်ဆိုင်ကဆက်ပြောပါတယ
်။နယ်ကဒီမှုရင်ကြီးဒေါက်တာတင်းလွင်ကနေမှဒီကျွန်တော်ဒီမြို့တွင်းမှာခိခိုက်တေဆုံးတဲ့လူတွေကိုပံ့ပိုးပေးဖို့ဆိုမှငွေပေးလိုက်တယ်လို့ကျွန်တော်တို့ကဒီနေ့အဲ့ဒါတွေကိုစီဝေးခိုင်မှကျွန်တော်တို့ကအစီအစဉ်ဆွဲဖို့အရှိတာပေါ့ဒီနေ့ကရေးကြည့်လိုက်တော့အဲ့အစီအစဉ်ကမလုတ်ဖြစ်လိုက်တဲ့သဘောဖြစ်သွားတာပေါ့
ကချင်းပြည်နယ်ဖားကားမြို့နယ်တွင်းမှာရေကြီးမြေပြူမှုကြောင့်ဆိုလကောင်ကြောက်စိမ့်မွန်တွင်မြေကျစာပြူကျမှုကြောင့်ဆိုလကောင်လူသေဆုံးမှုမကြာခဏဖြစ်ပွားလည်းရှိပါတယ်ပြီးခဲ့တဲ့မေလတုန်းကလည်းဖားကားမြို့နယ်စိတ်မူကျေးရွာအုပ်စုဝေခါကျေးရွာမှာမြေပြူမှုဖြစ်ပွားခဲ့လို့လူ14ဦးသေဆုံးခဲ့ပါတယ်ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကြောက်စိမ့်လွန်ကျွန်းသူ့ဘော်နေမှုကြောက်မိုင်းဖောက်ခွဲနေမှုကြောင့်မြေကျောပြတ်တောက်ဖြစ်ပွားမှုအကျိုးဆက်ရောက်ဆိုပြီးတဘာဝပတ်ဝန်းကျင်ရေဆုပ်ရှားသူတွေကသုံးသပ်ပြောဆိုနေကြပါတယ်မိုးလေဝသနဲ့ဇလဗိဒညွန်ကြားရေးမှူးဦးစီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်အရမြေပြည်တော်ရန်ကုန်တိုင်းဒေသကြီးနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရံရန်လုံးပြည်ဖြစ်ပါတယ်မြမပြည်နယ်ပြည်မှာလှိုင်းသေးသေးရှိပြီးလှိုင်းမြစ်မှာမြမကာယူသားတောင်နဲ့ကမ်းလို့ပြည်နယ်ပြည်တို့မှာ၄ပြည်ကနေ9ပြည်အထိရှိနိုင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ